ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီတရဖွဲ့စည်းဖို့ NLD ပါတီကပြည်ထောင်စုလွှတ်တော်မှာအရေးကြီးအဆိုတရတင်သွင်းခဲ့တဲ့လုပ်ရဟာဖွဲ့စည်းပုံပါလုံထုံလုံနီးတွေနဲ့ကန့်ညီမှုမရှိဘူးလို့တမတော်သားကိုယ်စားလှယ်တွေနဲ့ပြည်ခိုင်ဖြူပါတီကိုယ်စားလှယ်တွေကထောက်ပြပြောဆိုနေပေမဲ့တိုင်းသားပါဝင်နောင်အနာဂတ်မျိုးဆက်တွေအတွက်ရည်စူးပြီးဖွဲ့စည်းပုံပြင်ဆင်ရေးအဆိုကိုတင်သွင်းခဲ့ရတာဖြစ်တယ်လို့ NLD ကိုယ်စားလှယ်ဘက်ကပြောပါတယ်ဒီအကြောင်းကိုဆက်ပြီးတင်ပြမှာပါNLD ပါတီမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးအောင်ကြည်ညွန့်ကဇန်နဝါရီ29ရက်ကျင်းပတဲ့ပြည်ထောင်စုလွှတ်တော်မှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီတရက်ဖွဲ့စည်းဖို့ဆိုတဲ့အရေးကြီးအဆိုတရက်ကိုတင်သွင်းခဲ့တာကြောင့်လွှတ်တော်တွင်အခြားပါတီတွေနဲ့တမတော်သားကိုယ်စားလှယ်တွေကြားမှာပါကန့်ကွက်ဝေဖန်တယ်၊ဆူညံသွားပါတယ်။ NLD ပါတီရဲ့အရေးကြီးအဆိုဟာ2008ဖွဲ့စည်းပုံအခြေခံပါအချက်လက်လုံထုံးလုံနီးတွေနဲ့ကန့်ညီမှုမရှိဘူးလို့တမတော်သားလွှတ်တော်ကိုယ်စားလှယ်ဗိုလ်မှူးချုပ်မောင်မောင်ကကျန်းသာပရိနေလွတ်တော်စီဝေဝဲအပြီးသတင်းနောက်တွင်တွေ့ဆုံရင်ပြောဆိုသွားပါတယ
်ဒီဖွဲ့စည်းပုံကိုပြင်ဆင်နေတဲ့ပတ်သက်ပြီးတော့ဒါကိုယ်စားလှယ်မဆရာခံတော့ကနေပြီးတော့မှလက်မှတ်ထိုးပြီးတော့ရှင်းလင်းပြီးသားဖြစ်ခြင်းနဲ့ဒါကိုရှင်းလင်းမယ်ဒါကိုကျွန်တော်အချင်းချင်းပြောပြတာဖြစ်ပါတယ်ဒီလိုသူ့လမ်းကြောင်းအတိုင်းမသွားဘဲနဲ့ကျော်လွန်ပြီးတော့မှလှုပ်ဆောင်တာအခုတော့ဒီရှိတဲ့ဥပဒေကိုဘေးစိန်ထားပြီးတော့ဒါဥပဒေကိုကျော်လွန်ပြီးတော့ကိုယ်ကိုတစ်ခက်နဲ့နေပေါ့ဒီကွန်ပျူတာဖွင့်လိုက်တယ်ကော်ပြင်ပြီးတော့မှသူတို့အခြားသောနိလန်းနဲ့ပြင်ဖို့ဆိုပုံစံမျိုးလုပ်လာကြတော့ကျွန်တော်တို့ဒါကိုထောက်ပြတယ်ကျွန်တော်တို့ထောက်ပြလို့လည်းဒါကဘလို့မှကျွန်တော်တို့ရဲ့ဟောကိုအရေးဆောင်မှုလို
့ NLD ပါတီရဲ့အဆိုဟာအရေးကြီးအဆိုဆိုတဲ့သတ်မှတ်ချက်တွေနဲ့ကန့်ညီမှုမရှိဘူးလို့ပြည်ကံမျိုးပါတီလွှတ်တော်ကိုယ်စားလှယ်ဦးတောင်အေးကထောက်ပြပါတယ
်ဖွဲ့စည်းပုံအခြေခံဥပဒေပေါ်လာတာ2008ခုတည်းကပေါ်လာတာဒီအနေပတ်သက်လို့လည်းပဲဒီကုဏစန့်ကျင်ဘက်အဖွဲ့အစည်းတွေကပြင်ရမယ်ပြင်ရမယ်ပြင်ရမယ်လို့အဲ့တဲကတောက်လျှောက်ပြောလာတာအဲ့တော့လုံးလုံးစည်ဖြစ်ပေါ်လာတဲ့ကိစ္စမဟုတ်ဘူးဆိုတာကတော့ဒီစားတယ်နောက်ဒုတိယချက်ကလည်းအများပြည်သူနဲ့တက်ဆိုင်မှုကိုတော့ဆွဲယူလို့တော့ရတာပေါ့ဒါပေမဲ့ပြင်မယ်လို့ပြောနေတာဟာအပြင်ကျင်တဲ့လူတစုပဲဖြစ်ပါတယ်ဒါကြောင့်မလို့မကန့်ညီဘူးလို့ဒီလိုပြောလို့ရတယ်နောက်နံပါတ်3ချက်ကလွှတ်တော်ကအဆုံးဖြတ်ရယူရမယ့်ကိစ္စဒါကတော့နည်းနည်းလေးအငင်းပွားစရာရှိတယ်ပါကြောင့်ကိုရုအဆိုတွေတော်တော်များများကိုလည်းအဲ့လွတ်တော်ကအဆုံးဖြတ်ရယူရမယ့်ကိစ္စမဟုတ်ဘူးလို့ဟိုပယ်ချတာလည်းရှိတယ်။အဲ့တော့အဲ့ဒါကိုပြန်ပြီးတော့ဒီဥပဒေတွေနိဥပဒေပြန်လှန်ကြည့်တဲ့အခါမှာကျတော့ဒီအထက်မှာလွတ်တော်ကအဆုံးဖြတ်ရယူရမယ့်ကိစ္စဆိုတာကိုတီးခြားဖော်ပြထားတာမရှိဘူး။အဲ့တော့အရေးကြီးအဆိုအဖြစ်သတ်မှတ်ထားတဲ့စီကံနဲ့မကိုက်ညီဘူးလို့ဒါတွေ့ရတာပေါ့နော်
။တကယ်တော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေး NLD ပါတီကအခုလိုအဆိုတင်သွင်းရတာဟာနောင်အနာဂတ်မျိုးဆက်တွေအတွက်ရည်စူးပြီးလုံးဆောင်နေခြင်းသာဖြစ်တယ်လို့ NLD အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးအောင်ကြည်ညွန့်ကရှင်းပြပါတယ
်။နောက်အနာဂတ်ကျွန်တော်မျိုးဆက်တစ်တီအတွက်သူ့ရဲ့အသားသမီးညီမတွေအတွက်ဘယ်လိုနိုင်ငံမျိုးကိုထားခဲ့မလဲဆိုတာသူစဉ်းစားပြီ။အဲ့မဝိုက်စဉ်းစားကြရအောင်ဒီလိုချက်ကအဲ့လား။ဒါကြောင့်ကျွန်တော်ကဘာတော့ပြင်မယ်ဘာတော့မပြင်ဘူးသူဘာမှပြောမထားဘူး။ဟုတ်တယ်နှိမ့်နိုင်ချက်အဖြစ်ပုံမှန်ကိုကြည့်ပြီးတော့ကောင်းတယ်။အဲ့တော့အကောင်းဆုံးကတော့ချင်းပြင်ဘယ်အစုအတည်းရဲ့အကျိုးစီးပွားအတွက်ဘယ်အစုကိုပယ်ထုတ်ဖို့ဘယ်အစုကိုလက်ခံဖို့ဆိုတဲ့ပုံစံမျိုးနဲ့သွားမယ်စားလက်ရှိရှိတဲ့အနေအထားနေပြီးတော့တကယ်အနာဂတ်နိုင်ငံတော်နဲ့အခုသွားနေတဲ့လမ်းကြောင်းနဲ့အမြဲတမ်းဟိုထားဝရညီညာရေးလို့ဒီညီညာရေးရှိလို့ဆိုတဲ့ကိစ္စရပ်ဒီအထောက်ကူပူးပွားပေးစေတယ်မြို့မှာတိုင်းသားတွေအပါအဝင်လက်နက်ကိုင်ဖွဲ့စည်းတွေအပါအဝင်အားလုံးကအပြန်အလှန်ယုံကြည်မှုကိုရရှိသွားစေနိုင်မယ်ရှုတောင့်တစ်ခုအစ်တခုကိုများလုတ်ပြီးလိုက်နိုင်မယ်ဆိုရင်တော့နိုင်ငံတော်အတွက်သိကောင်းမှာပဲဆိုကြည့်ရကြတယ်ဒါတင်ပြရအ
ောင် NLD ကအစိုးတင်သွင်းတဲ့ဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီထဲမှာတမတော်သားကိုယ်စားလှယ်တွေရောတိုင်းရင်းသားပါတီနဲ့အခြားပါတီတွေရဲ့ကိုယ်စားလှယ်တွေပါအားလုံးပါဝင်ရမှာဖြစ်တယ်လို့ဦးအောင်ကြည်ညွန့်ကပြောပါတယ်ဒါပေမဲ့ဖွဲ့စည်းပုံတွေကဘယ်ပုံမှန်ကိုပြင်ဆင်မလဲဆိုတာကိုတော့အတိအကျပြောဆိုခြင်းမရှိသေးပါဘူးဘုံမှုကြောင့်မမောင်ကတော့လွတ်တော်တွင်လှုပ်ဆောင်ချက်တွေကိုကြည့်ရင်ဒီမိုကရေစီသဘောမဆန္ဒတွေတွေ့နေရကြောင်းဝေဖန်လိုက်ပါတယ
်ဒီလိုထွက်တော်တယ်မှာကိုယ်စားလှယ်အများစုနဲ့အနိုင်ရတာတော့ဒါတို့ကတော့ကိုယ်စားလှယ်အများစုရှိတယ်တို့ကမဲခွဲတော့တို့ကနိုင်မှာပဲဆိုတော့ပုံစံမျိုးနဲ့တို့လုံလာဆိုတော့ဒါဘလို့မှဒီလိုကတည်းကကျွန်တော်ကပြောရင်တော့ဒီမိုကရေစီပဲဒါမှလည်းကျွန်တော်ကလုံနေရကြဒီမိုကရေစီသဘောမဆန်ဘူးတို့တွေ့တယ်ဟာကိုကျွန်တော်တို့တင်ကြတယ်ဒါဒီမိုကရေစီကိုလုံးဝဟုတ်ကဲ့သူချက်ချင်းပဲတက်ချက်ပြလိုက်တယ်တက်ပြီးတော့ကျွန်တော်မင်းမခွဲပါနဲ့ဒါမျိုးခွဲမှုကိစ္စပေါ့ပေါ့ပြောတယ်မျိုးခွဲပြီးတော့ဆက်တယ်ဒီဟာနဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့အနေနဲ့တရားဝင်ပြောင်းတော့ဒါကစီမှာတရားဝင်လဲစာနဲ့တင်ပြပြီးတော့မှကန့်ကွက်ထားပါတယ်ဒါကျွန်တော်တို့အနေနဲ့ကတော့ဒါနဲ့ပတ်သက်ပြီးတော့ဆွေးနွေးဖို့ကိစ္စပေါ့ကျွန်တော်တို့အားလုံးဝိုင်းဝန်းပြီးတော့ဆွေးနွေးထားပြီး
ဒီနေ့ကျွန်တော်တို့ကတော့ဒီအခြေခံဥပဒေကိုပြင်ဆင်ဖို့တက်မတော်ကသဘောတူထားပြီးဖြစ်ကြောင်းနဲ့ပြင်သင့်ပြင်ထိုက်တာတွေကိုပြင်သင့်ပြင်ထိုက်တဲ့အချိန်မှာပြင်ဆင်သွားဖို့သဘောတူထားတယ်လို့ဘူဂျုံမှုကြီးမင်းအွန်လိုင်းကဇန်နဝါရီ31ရက်နေ့မှာသတင်းထုတ်တွေကိုပြောကြားသွားပေးမယ်အသေးစိတ်ကတော့ရှင်းပြသွားခြင်းမရှိပါဘူးခင်ဗျာ